ကိုကျိုးစီးပွားကာကွယ်ရေးဝါဒကြီးထွားလာနေတာကြောင့်ကောင်းမွန်တဲ့အလားအလာရှိတယ်လို့ခန့်မှန်းထားကြတဲ့အာရှတိုက်ရဲ့စီးပွားရေးအလားအလာတည်တာတဲ့စင်ခုံမှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့ကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးဌာနကတနင်္လာနေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အထူးသဖြင့်တော့အဓိကကုန်သွယ်ဘက်နိုင်ငံဖြစ်တဲ့တရုတ်နိုင်ငံအပေါ်အမေရိကန်ကထားရှိတဲ့ကုန်သွယ်ရေးဆိုင်ရာမူဝါဒကြောင့်ဖြစ်တယ်လို့ဆိုပါတယ်။အာရှနဲ့ပစိဖိတ်ဒေသဆိုင်ရာကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးကော်မရှင်UNESCO ကကောက်ခံခဲ့တဲ့စစ်တမ်းအရကမ္ဘာကုန်ထုတ်လုပ်မှုစုစုပေါင်း30ရာခိုင်နှုန်းရှိတဲ့အာရှတိုက်ရဲ့စီးပွားရေးအခြေအနေဟာအများအားဖြင့်ကောင်းမွန်ကြောင်းဖော်ပြထားပါတယ်။ဒီတိုင်းဆက်ရှိသွားမယ်ဆိုရင်တော့2050မှာ90ရာခိုင်နှုန်းအထိရှိလာမယ်လို့ကုလသမဂ္ဂရဲ့စစ်တမ်းမှာဖော်ပြထားပါတယ်။ပြည်ပပုဂ္ဂိုလ်ပေါ်နှစ်ပေါင်း80လောက်အခြေခံပြီးအမေရိကန်နဲ့ဥရောပတိုက်တွေကဈေးကွက်တွေကိုတင်ပို့ခဲ့တဲ့အာရှတိုက်ရဲ့စီးပွားရေးအစီအစဉ်တွေကြောင့်ဒေသတွင်းမှာတာဝန်များစွာသောပြည်သူတွေကိုစင်ရတွင်ကကယ်တင်နိုင်ခဲ့တယ်လို့ဆိုပါတယ်။အာရှဒေသတစ်ခုလုံးအတွက်စီးပွားရေးဖွံ့ဖြိုးမှုအလားအလာဟာ900ခိုင်နှုန်းရှိနိုင်ပြီးဒေသတွင်းစီးပွားရေးအတွက်အခြေခံအုံမြင့်ဖြစ်တဲ့တရုတ်နိုင်ငံရဲ့စီးပွားရေးခန့်မှန်းချက်ကတော့6.5ခိုင်နှုန်းနဲ့အိန္ဒိယကတော့9.1ခိုင်နှုန်းအသီးသီးရှိကြမယ်လို့ဆိုပါတယ်။